သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါယခုတင်ဆက်ပေးမယ့်သတင်းတွေကတော့ဇွန်လ23ရက်အင်္ဂါနေ့အတွက် SPS news/ သတင်းပဲဖြစ်ပါတယ်ကျွန်တော်က Terror on မှာယနေ့အတွက်ထိတ်တန့်သတင်းများကတော့လက်စစ်30မီတာကားတွေကိုမနှက်ဖြန်ကစပြီး20ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတိုးမြင့်သွားဖို့ရှိနေပါတယ်။ဩစတြေးလျများသည်ဗန်ဒါယီနှစ်သစ်ရောက်ရှိလာချိန်မှာ၎င်းတို့ရဲ့လက်စစ်တအားခကောက်ခံမှု20ကနေ25ရာခိုင်နှုန်းတက်လာသည်ကိုမြင်တွေ့ရမှာဖြစ်ပါတယ်။စွိုင်းဈေးနှုန်းများမြင့်တက်လာခြင်းသည်ငွေကြေးဖောင်းပွားမှုနဲ့ဆက်စပ်နေပါတယ်။ဝန်ကြီးချုပ်အန်သနီအယ်ဘလနီစီက၎င်းအစိုးရသည်လက်ရှိအင်အားအချက်တဲကိုတိုက်ဖြတ်ရန်ကြိုးပမ်းနေတယ်လို့ပြောဆိုပါရယ်မစ္စတာအယ်ဘလနီစီက၎င်းရဲ့အစိုးရ၏အင်အားပြဋ္ဌာန်းအင်အားဥပဒေပြဋ္ဌာန်းချက်ကိုအတည်ပြုရန်ဆက်နက်အားဆက်နက်ဆက်နက်အားတိုက်တွန်းရန်ခွင့်ရေးကိုအသုံးချခဲ့ပြီးလက်ရှိတွင်ညွန်ပေါင်းအဖွဲ့ Greens နဲ့ One Nation တို့ကစောင့်ကြည့်လျက်ရှိပါရယ်ဖက်ဒရယ်တိုက်ခိုက်ခံဆောင်ပီတာဒန်ဒင်ကဝန်ကြီးချုပ်အန်သနီအယ်ဘလနီစီက၎င်းရဲ့အဆိုပြုထားတဲ့ပါလီမန်သို့ဌာနေတိုင်းသားများအသံကိုအာရုံစိုက်ခြင်းသည်ဩစတြေးလျနိုင်ငံရဲ့စီးပွားရေးကိုထိခိုက်စေကြောင်းပြောဆိုပါရယ်အနောက်ဩစတြေးလျခီးစဉ်ကိုဆက်လက်သွားနေစဉ်ထိုပြည်နယ်နှင့်ကွင်းဆဲရှိတယံဇာတလုပ်ငန်းအတွက်သာမဟုတ်ပါကတယံဇာတလုပ်ငန်းအတွက်သာမဟုတ်ပါကဩစတြေးလျသည်စီးပွားဆုပ်ယူမှုဖြင့်တည်ပြီးဟုမစ္စတာဒန်ဒင်ကပြောဆိုပါရယ်နောက်ဆုံးထုတ်လာစဉ်စီးပွားရေးလုပ်ငန်းစစ်တမ်းတွင်လုံလောက်စွာရရှိခြင်းစသည့်ပြဿနာများဆက်လက်ဖြစ်ပေါ်နေသည့်ကုန်ထုတ်လုပ်ငန်းများကိုပြသခဲ့ပါရယ် West Bank နှင့်Australia Chamber of Commerce and Industry တို့ရဲ့စစ်တမ်းကဇွန်လ3လပတ်အတွင်းအလုပ်ကိုင်များမြင့်တက်လာကြောင်းအစီရင်ခံတဲ့ company များရဲ့အစီရင်ခံသည့် company များရဲ့အသစ်တင်တရားခိုင်နှုန်းကိုပြသခဲ့ပါတယ်။ဝန်ကြီးချုပ်အန်သနီအယ်ဘနီစီကအစိုးရရဲ့စွန့်ရင်ဇေနုံသက်သာမှုအစီအစဉ်သည်အိမ်ထောင်စုများပေါ်ဖြစ်ပေါ်လာမဲ့ဖိအားတချို့ကိုဖြေလျှော့ပေးသင့်တယ်လို့ပြောဆိုပါရယ်ဩစတြေးလျများကိုငွေကြေးဖောင်းပွားမှုတွင်ထက်မထွက်ပဲအစိုးရကတတ်နိုင်သမျှဆောင်ရွက်ပေးနေကြောင်းမစ္စတာအယ်ဘနီစီကပြောဆိုပါရယ်ဩစတြေးလျရဲ့နောက်ဆုံးနိုင်ငံတကာလေဆိပ်အတွက်များစွာမျှော်လင့်ထားတဲ့ပြန်သမှုလမ်းကြောင်းများကိုလူသိရှင်ကြားထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။ Sydney မြို့နောက်ဘက်ရှိ Badgerys Creek လေဆိပ်အသစ်အနီးတွင်ကီလိုမီတာ20ရှည်လျားသောမြေနေရာတွင်နေထိုင်သူတချို့သည်ဆူညံသံအဆက်90 decibel ပါဝင်ခြင်းကို2026ခုနှစ်နောက်ပိုင်းတွင်စတင်ခံစားနိုင်တယ်လို့ကျွမ်းကျင်သူများကပြောဆိုပါရယ်။လေဆိပ်အသစ်သည်ယူဆောင်ရရှိပထမဆုံးညပိုင်းပြန်တန်းလို့ရတဲ့လေဆိပ်ဖြစ်ပြီးလင်းပြန်တန်းမှုသည်တပတ်လ9ရက်တည်းတရက်လင်းတရက်လင်း24နာရီစင်တက်နိုင်မှာဖြစ်ပါရယ်။နေစဉ်သတင်းများကိုနားနေစဉ်သတင်းများကိုပုံမနားဆင်လို့ရင် SPS language podcast ကိုသွားကြည့်ပါသို့မဟုတ်ဝင်ရောက်နားဆင်ကြည့်ပ
ါဒါမျိုးသတင်းဆောင်းပါးတွေကိုပုံနားဆင်လို့ပါလား Apple podcast Google podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ